အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရမယ်ခင်ဗျာ
Facebook ဒဏ်ခတ်ခံထားရတဲ့လူပုဂ္ဂိုလ်တွေအဖွဲ့အစည်းတွေပတ်သက်ဆက်နွယ်နေသူတွေရဲ့ထိန်းချုပ်မှုတွေအောက်မှာလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးရရမှာဒွဲကူချုံးမွေစေရေးကုလသမဂ္ဂရဲ့ပိတ်ချုပ်အရေးယူမှုတွေကိုဖယ်ရှားဖို့အတွက်မဖြစ်မနေလိုက်နာရမယ်ဆုံးဖြတ်ချက်တရက်ကိုနိုင်ငံတကာလူ့ခွင့်ရေးနဲ့မတိုင်ခင်တရက်ဖြစ်တဲ့ဒီဇင်ဘာ9ရက်နေ့မှာပဲကုလသမဂ္ဂကချမှတ်လိုက်ပါတယ်ဒီဆုံးဖြတ်ချက်မူကြမ်းကိုအမေရိကန်နဲ့အိုင်လန်တို့ကပူတွဲကမကထတိရေးဆွဲပြီးနိုင်ငံပေါင်း53နိုင်ငံပါပါဝင်ထောက်ခံခဲ့ကြတာဖြစ်ပါတယ်။ဒီလှုပ်ဆောင်ချက်ဟာနေရာတိုင်းကအကူအညီလိုအပ်နေသူတွေအတွက်လူသားစာနာမှုအကူအညီပေးသူတွေတောရောက်ပေးအပ်နိုင်မဲ့အောင်မြင်မှုတစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒန်သောမတ်ဂရင်းဖီးလ်ကပြောပါတယ်။
Sanctions are an important tool in our arsenal. They help us constrain bad actors without resorting to violence. To stop
terrorists and human rights. လူသားစာနာမှုအကူအညီပေးနေသူတချို့ပြောဆိုတာကိုလည်းကြားရပါတယ်။ညီရွယ်ပဲအထောက်အကူပေးရင်ပိုပြီးခက်အောင်လုပ်တယ်လို့ဖြစ်နေတယ်လို့လည်းပြောပါတယ်။ဒီလိုမညီရွယ်ပဲကြုံရတဲ့ရက်ခတ်မှုတွေရောပါရင်အတွက်ကုလသမဂ္ဂရဲ့ပိတ်ဆို့ဒဏ်ခတ်မှုတွေမှာလူသားချင်းစာနာထောက်ထားတဲ့အနေနဲ့ထွန်းချက်ထားဖို့ American ပြည်တော်စုကထောက်ခံခဲ့ပါတယ်။လူသားစာနာမှုကူညီအဖွဲ့တွေကလည်းဒီလှုပ်ဆောင်မှုဟာအထောက်အကူကြီးကြီးမားမားရစေတဲ့အတွက်ကြိုဆိုခဲ့ပါတယ်။ဒါပေမဲ့ကုလသမဂ္ဂရဲ့အရေးယူတန်းခတ်မှုတွေကိုစာနာမှုအတွက်ပြင်လုပ်ခွင့်ပေးရမှာစံတတ်မှတ်ပေးဖို့လိုတယ်လို့လည်းဆက်ထောက်ပြခဲ့ကြတာပါဒီပန်ကြားချက်ကိုဒီကနေ့အချိန်မှာဖြည့်ဆည်းပေးလိုက်ပြီလို့လည်းတန်မတ်ကြီးသောမတ်ဂရင်းဖီးလ်ကပြောပါတယ်ကုလသမဂ္ဂရဲ့တန်းခတ်မှုတွေကနေပြင်လုပ်ခွင့်ပေးမယ်အပိုင်းတွေကိုရှင်းရှင်းလင်းလင်းကြားထမ်းလိုက်ခြင်းအပြင်ကုလသမဂ္ဂရဲ့အရေးယူမှုတွေပိုထောက်စေမှာဖြစ်တယ်လို့ဆိုးရတဲ့လူတွေအတွက်ပိုပြီးကောင်းတဲ့ပြတ်မှတ်တာအရေးယူမှုတွေကိုလုပ်နိုင်မှာဖြစ်ကြောင်းလည်းတမတီသောမစကရင်းဖေးကပြောပါတယ
် Speed saves lives. Humanitarians need to act fast to get medicines to a community in need, to get a roof over their heads.
ညနေ6:00 ခန့်ကျင်အဖြစ်လူကတူကိုကယ်တင်နိုင်ပါတယ်။ဆေးဝါးလိုအပ်နေသူတွေဆေးရဖို့အေးအတန်ခံရသူတွေအတွက်အမိုးကာရဖို့နတ်မွန်နေတဲ့ကလေးငယ်တွေအစားအစာရဖို့လူသားစာနာမှုအကူအညီပေးဖို့အတွက်အမြန်လှုပ်ဖို့လိုပါတယ်။အခုဆိုရန်ကုန်ငွေရတာနဲ့လူသားစာနာမှုအကူအညီပေးသူတွေအသင့်ဖြစ်တာနဲ့ချက်ချင်းအမြန်လှုပ်ဆောင်ပေးနိုင်တယ်လို့ကမ္ဘာတစ်လောအသက်တွေပိုးပြီးကျေစည်လာနိုင်တော့မှာဖြစ်ပြီးတော့ဒါဟာအားလုံးအတွက်ဂုဏ်ယူစရာလည်းဖြစ်ပါတယ်လို့ပြောသွားတာပါ။ဒီဆုံးဖြတ်ချက်ထဲမှာအထောက်အကူပေးမှုတွေအတွက်လမ်းလွှဲအောင်လုပ်တာမျိုးကိုဖော်ထုတ်ပြီးအရှင်ခံစားတင်ဖို့နဲ့ဒါကိုရော့ပါအောင်လုပ်ဖို့အပါအဝင်အရေးယူခံထားရတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေရဲ့စီးနင်းချိုးဖောက်မှုတွေရှောင်တိမ်မှုတွေကလည်းကာဝယ်ဖို့လည်းထည့်သွင်းထားတယ်လို့အမေရိကန်နိုင်ငံကြီးဝန်ကြီးအန်ထိုနီဘလင်ကင်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ပိတ်ဆို့ဒဏ်ခတ်မှုတွေကလည်းချွင်းချက်ပေးဖို့ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ဟာနိုင်ငံတကာအတိုင်းအဝန်နဲ့လူသားစာနာမှုအကူအညီပေးနေသူတွေအပြင်အထူးသဖြင့်ဒီလုပ်ငန်းအတွက်ဝန်ဆောင်မှုပေးနေသူတွေအတွက်ရှင်းရှင်းလင်းလင်းသိတင်တာတွေကိုချပြလိုက်တာဖြစ်ပြီးဒါဟာကမ္ဘာတစ်လောအသက်တွေကျယ်ဆယ်ရေးအတွက်အရေးပါတဲ့လူသားစာနာမှုနဲ့အကူအညီပစ္စည်းတွေပေးပို့ရေးပုံမှန်ချောမောအောင်လုပ်ပေးနိုင်မယ်လို့ညွှန်လင့်ကြောင်းလဲဝန်ကြီးတန်ကန်ကပြောကြားခဲ့ပါတယ
်။အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြပါပြီ။